ကျွန်တော်စနစ်ကိုပြည်ရင်တောင်းလဲဖို့ဆိုရကကြိုးစားနေမိကျွန်တော်တွေအတွင်းအချင်းသားတွေအဆမတန်များပြားနေတဲ့အပြင်လူခွေချုပ်ဖောက်မှုတွေအချင်းသားခွင့်ရေးဆုံးရှုံးမှုတွေပါရှိနေတယ်လို့ရပ်ဖတ်ဖွဲ့စည်းတွေကဝေဖန်ထောက်ပြနေကြပါတယ်အချင်းတော်စနစ်တစ်ခုလုံးပြည်ရင်ပြောင်းလဲဖို့ဆိုရင်ရဲတပ်ဖွဲ့နဲ့တရားစီရင်လို့ကဏ္ဍအလိုက်တပြိုင်တည်းပြည်ရင်ပြောင်းလဲမှသာဒါကအောင်မြင်နိုင်လိမ့်မယ်လို့သူတို့ကပြောပါတယ်ဒီကြောင့်ပြည်စုံကတော့ပြည်မြန်မာပိုင်းသတင်းတော်ကုဇော်ဒက်ကမေးမြန်းပြဖို့ထားပါတယ်ခင်ဗျာ
အချင်းထောင်တွေမှာနေရကြက်တဲမှုတွေကအတော်လေးဆိုးရွားနေတယ်လို့တချို့ထောင်တွေမှာသတ်မှတ်ရာဂိုင်းလုံးထက်အစာပေါင်းများစွာကျော်လွန်နေရလို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်က VOA ကိုပြောပါတယ်။အကျဉ်းသားတယောက်ကိုအိပ်စရာနေရ၃ပြည်အကျယ်လောက်ကနေတပိခွဲမရရဲ့အချင်းထောင်တွေထိရှိလာကြောင်းသူကပြောပါတယ်
။အဲ့လိုဖြစ်တဲ့အတွက်ကြောင့်ဟိုနောက်ဆက်တွဲဒါလူ့အခွင့်အရေးဆိုင်ရာမျက်နှာမှုတွေကတော့ဟိုကြုံတွေ့နေရတာပေါ့နော်။ဘာလို့လဲဆိုတော့အိမ်နာနာကပ်ရတဲ့လူမျိုးပေါ့ဒါမျိုးတွေရှိနေတာပေါ့အဲတော့အိမ်နာနာကပ်ပြီးအိမ်ယာကြီးအတွက်လည်းဟိုအဲ့ဒီအရှင်တန်းမှာတာဝန်ရှိတဲ့သူတွေကိုနည်းနည်းပါးပါးအဲ့လိုပေါ့ဟိုသိရနိုင်ရပေးရစားရတော့ဆိုတော့အမှုတွေကလည်းဖြစ်နေတာပေါ့လေဖြစ်နေတာပေါ့
အချင်းတော်လူကြီးကြက်တဲ့ရဲ့ကိစ္စကိုသက်ဆိုင်ရာဝန်ကြီးဌာနကထပ်ခိုးတွေလုပ်ပြီးဖြေရှင်းနေပေမဲ့မလုံလောက်ဘူးလို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြောပါတယ်ဆရာဝန်မရှိရသူနာပြုမလုံလောက်တာရင်ကြောင်းကျမ်းမာရေးပြဿနာတွေကလည်းရှိနေပါတယ်လူကြီးကြောင့်ဖြစ်လာတဲ့မိန်းလာရေဆိုးပြည့်စံတဲ့ကိစ္စတွေကိုလည်းအကျဉ်းသားတွေကဖြေရှင်းနေရပါတယ်ဒါတွေကလူအခွင့်အရေးကြီးမယ်ဆိုရင်မျက်နှာရဲ့ကိစ္စတွေလို့ဦးယူလွင်အောင်ကပြောပါတယ်မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင် MNHRC ကအကျဉ်းသားတွေနဲ့တွေ့ပြီးထောင်ရင်းအခြေအနေကိုတွေးဆမေးမြန်းတဲ့အခါမှာအမှန်တိုင်းပြောပြရင်အကျဉ်းသားကိုထောင်အာဏာပိုင်တွေကပုံပြီးဖိနှိပ်တဲ့အလေးထားရှိကြောင်းကချင်ပြည်နယ်လူငယ်အစည်းအရုံးကစိုင်းနူးပန်ကဖူယိုရီကိုပြောပါတယ်သူကတကြောပြန်ကချင်စစ်ပွဲ၈နှစ်ပြည့်မှာစစ်ဘေးရှောင်တွေရဲ့ဒုက္ခကိုသရုပ်ဖော်ခဲ့လို့ငိမ့်စုစီပုံမှန်နယ်မြတီနာအချင်းထောင်မှာ၅ရက်အချင်းကြခံခဲ့ရတာလည်းဖြစ်ပါတယ်သူရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ဟိုသွားစီစဉ်တော့လို့ပြောရတော့ဒီသူရင်းသိချက်သွားတဲ့ဟာရှိရပါဘူးသူတို့ကသူတို့ရဲ့ဟိုအချိုးပုံစံကပေါ့နော်အဲမင်းတို့သူတို့ကိုဆိုင်ရကောင်းသလားသူတို့ကိုမင်းတို့ဆရာကောင်းသလားပေါ့ဟိုဒါကသူပညာကျလာတော့ရှိရပါဘူးနော်အဲလိုလုပ်တယ်အဲအခုဒီတိတ်နေကြတော့သူတို့ပြောတဲ့ခါမှာဘာမှကြည့်ဆက်ပေးဘူးဟိုအဲဘာမှမလုပ်ဆောင်ပေးဘူးပေါ့နော်မင်းတို့တောင်မှအဲလိုအနေလုပ်တယ်ဆိုတဲ့ပုံစံနဲ့တော့ရှိခဲ့တယ်
ထောင်ထဲမှာစားကြီးလိုက်ပုံခွင့်မရတာစားကြီးသားခွင့်မရှိရနဲ့အခြားအချင်းသားရပိုင်ခွင့်တွေမရှိတော့လို့အချင်းထောင်ဥပဒေကလည်းပြုပြင်ကြောင်းလဲတင်ကြောင်းထောင်ဝန်ထမ်းတွေရဲ့ကိုယ်တိလက်ရောက်အနာတရားဖြစ်အောင်လုပ်တာမျိုးတွေကလည်းရှိနေကြောင်းစိုင်းလူပံကပြောပါတယ်
သိနေကြတဲ့အမေကြီးပြောပါတော့ဒီနံပါတ်ကိုဟိုပထမတိုက်ကြည့်အဲ့ဒါတော့ဟိုစာအုပ်တွေနဲ့ပေါင်းထားပေးလိုက်ရတယ်။အဲ့တော့အော်ဒီမှာတော့တော်တော်များများပေါ့။ဒီမှာ VPN တော့လည်းသူတို့ဈေးနှုန်းမှာရှိသဖြင့်ပြန်ပေါက်တာပဲ။ဒါတော့သူတို့ကတော့အော်သူတို့ကတော့ formal လုံးဖြစ်နေတာ။သူတို့ကတော့ဖြစ်နေတယ်။ဒါပေမဲ့ဒါဟာဒီလူမျိုးရည်တွေကအဲ့လိုအခုရှိခေါ်လို့နေတယ်။ဒါလို့ဆိုဒီသားချက်တဲ့တောင်စိတ်တွေကိုဟိုစိတ်ထမဟုတ်ဘူးပေါ့နော်။စိတ်ဆိုအမျိုးလောက်ပိုင်းဖြစ်တော့ရှိနေတယ်။ဒါကျွန်တော်ကတော့အဲ့ဒါကိုအခွားဆုံးထွက်လာနေမှာကြောက်ဒီရောက်ပြတ်ဖြစ်တယ်။အဲ့နောက်ပိုင်းအခုမှကပေါ်တာဒီလိုတော့ကြားရရပေါ့နော်ဖြေပြန်တော့
အကျဉ်းသားတွေများလာပြီးလူအခွင့်အရေးချိုးဖောက်ခံရတာတွေမရှိအောင်တချို့ကိုစီစစ်ပြီးသွတ်ပေးတင်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကလည်းအကြံပြုထားပါတယ်။နိုင်ငံရေးအကျဉ်းသား600ကျော်ဟာထောင်ထဲမှာမရှိသင့်တော့သလိုမွေးရစေအနေအချင်းနဲ့နှိမ့်ရှိထောင်ချနေရတဲ့သူတွေကိုလည်းစီစစ်ပြီးသွတ်ပေးတင်တယ်လို့ AAPP ရဲ့ရန်ကုန်ရုံးတောင်ခံဦးအောင်မျိုးကျော်ကပြောပါတယ်
။ကျွန်တော်စနစ်ကြီးတစ်ခုတော့ပြုလုပ်ကြောင်းလဲဖို့လို့ကျွန်တော်ဒီနိုင်ငံရေးတော့ဖွဲ့ပြုလုပ်ကြောင်းလဲဒီစာတွေဒီပြည်နယ်ရောဖောင်းကိစ္စတွေတရားစီရင်ရေးကိစ္စတွေဒီစက်ကြေးမှာပြည့်ကြောင်းလဲဖို့လို့မလုပ်နိုင်ဘူးဆိုလို့ရှိရင်အကျဉ်းဆောင်ဆင်းပြည့်ကြောင်းလဲရတာအောက်မှာဟုတ်ပါဘူး။ကျဉ်းဆောင်ဆင်းပြည့်ကြောင်းလဲမယ်ဆိုလို့ရှိရင်သူကဏ္ဍလိုက်ခဏလဲအတွဲလိုက်ကျွန်တော်ပြည့်ကြောင်းလဲရတဲ့ကိစ္စတွေရှိနေပါတယ်။ဒါတွေကိုပါတခါရဲ့တိုင်းတစ်ထည်ပြည့်ကြောင်းလဲမှသာလေခင်ဗျာဒီကိစ္စကိုကောင်းအောင်နဲ့ဒီအကျဉ်းဆောင်ဆင်းကြီးပြစ်လာမှာ
။အကျဉ်းထောင်တွေမှာအကျဉ်းသားတွေများနေတဲ့ကိစ္စကိုလူငယ်ချမ်းသာဝင်တဲ့ဖြည့်ရှင်းဖို့ကြိုးစားနေပြီမဲ့မွေးရစေဝါပြဿနာကြောင့်ဝင်လာတဲ့သူကပုံများနေလို့ဖြည့်ရှင်းရခက်တဲ့ပြဿနာတွေကြုံရပြီးလူ့အခွင့်အရေးချိုးဖောက်တဲ့ကိစ္စတွေရှိနေကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကဒါကိုသက်ဆိုင်ရာဝန်ကြီးဌာနနဲ့ညှိနှိုင်းနေတယ်လို့ပြောပါတယ်